မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့ရေဘေးကိုတတိပေးနိုင်ခဲ့ပေမဲ့အခုလောက်ထိစိုးဝနိုင်မယ်လို့မမှန်းခဲ့ဘူးလို့မြန်မာစစ်ကောင်စီကောင်ဆောင်ကပြောလိုက်တာဟာကြိုတင်တတိပေးစနစ်အားနည်းလို့လားဆိုတဲ့သုံးသပ်မှုတွေထွက်နေပါတယ်။ဒါ့အပြင်တနိုင်ငံလုံးနှိပါးရေလွှမ်းမိုးပြီးဘေးဒုက္ခရောက်နေချိန်မကြခင်သကောင်စင်းကောက်ရီဆက်လုံမှာမို့ကယ်ဆေးစခန်းကလူတွေနေရက်အများဆုံးပြောင်းလဲလုပ်ကြဖို့စက်တင်ဘာ18ရက်နေ့ကတဘာဝဘေးစီမံမှုအစည်းအဝေးမှာကိုဗိုလ်ချုပ်မှုကြီးမဲအောင်လိုင်ပြောသွားတဲ့ပုံမှာလည်းဝေဖန်နေကြပါတယ်။ကျွန်တော်ပဲmaybe ပြောထားပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိရေဘေးအတွက်ဖုန်းကနေသတိပေးချက်ပို့တာပါဝင်ကျိုတင်သတိပေးစနစ်အားနည်းသွားနိုင်တာကို CDM ဘူကြီးစင်ရောက
ဒီတဘာဝဘေးအန္တရာယ်ဆိုတာက NLD အစိုးရလက်ထက်မှာတုန်းကအခုလက်ရှိစစ်ကောင်းဆောင်လုပ်နေတဲ့မင်းအောင်လိုင်အမိတ်နေအများကြီးထုတ်ခဲ့တဘာဝဘေးအန္တရာယ်နဲ့ပတ်သက်ရင်ဘယ်သူမှမဆောင်ရမလို့ကို့အင်ဒီရှင်းတဲ့နဲ့ကိုတွားပြီးတော့တည်ဆဲရမယ်ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက် life jacket တွေတန်ရင်တရင်နေမှာဘူကြီးမှာကျွန်တော်တို့ဆယ်သုံးအနည်းဆုံးထားပြီးကြမှာအခုကျွန်တော်တို့တဘာဝဘေးအန္တရာယ်ဖြစ်ခဲ့သူလဲဝန်ခံသွားတယ်ဒီလောက်ဖြစ်မှမမသိဘူးဆိုတော့ညံ့တော့ကျွန်တော်တို့ဒီမှာမိုးစလဌာနဆိုတဲ့ဟာလဲအာနာမသိင်ခင် NLD အစိုးရလက်ထက်မှာတုန်းကလဲခစ်မီစွာနဲ့သတင်းတွေအချိန်မီပြန်ကြပြတဲ့အချိန်မှာလဲတိုင်ရင်တပ်ဖွဲ့တွေကနေအသင့်လှုပ်ဆောင်ရတဲ့အနေအထားမျိုးတွေရှိအခုအနေအထားကျတော့သူကိုယ်တိုင်တောင်ဒီလောက်ထင်မထားဘူးဆိုတဲ့ဟာမျိုးကညံ့တော့အရင်အစိုးရတွေအဆက်ဆက်လက်ထက်မှာတောင်မှပဲဒါမျိုးမကယ်ဆယ်နိုင်တော့မှပဲပြည်သူ alarm system လုံနိုင်ရမယ့်အဆင့်ရှိရမယ်ဒီအနေအထားမှာစစ်ကောင်းဆောင်ကိုယ်တိုင်ပဲတကောင်စင်းစစ်ဖို့အတွက်ပြန်လာရမယ်တရားဝင်ပြောသွားခဲ့တာကိုလည်းတွေ့ရတယ်ပေါ့နော်ဒီလေတံမိုးတံဆိုတဲ့နေရာမှာပေါ့နော်စစ်တပ်တွေလည်းအရင်ပြိုဆင်းတာရှိ
ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ရှင်းပြပါတယ်
တိုင်းဒေသကြီးနဲ့ပြည်နယ်ဒေသကိုကူမှဖြစ်ပွားခဲ့တဲ့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့ပထမဆုံးအလီဝါနင်းစနစ်ကတော့တိုင်ဖုန်းမုန်တိုင်းရာကင်းရပတ်သက်ပြီးစက်တင်ဘာလ9ရက်နေ့လောက်ကတည်းကသတိပေးထုတ်ပြန်ခဲ့တာရှိတယ်။အဲဒီနောက်တိုင်းထဲမှာပဲဘင်္ဂလားပင်လယ်အော်မှာလည်းမုန်တိုင်းငယ်တစ်ခုဖြစ်ပွားနေတာလည်းစက်တင်ဘာလ4ရက်နေ့ကနေစပြီး2နာရီကြာတစေထုတ်ပြန်ခဲ့တာရှိတယ်။ဒါပြင်နေပြီးတော့မှလည်းစက်တင်ဘာလ17ရက်နေ့မှာရက်ွက်ကြီးရွာလိုက်လော့စပီကာတွေနဲ့လိုက်လံပြီးအော်ဖြစ်သတိပေးခဲ့တာမျိုးတွေရှိတယ်။ဒီနေရာမှာတော့ဒီလိုမျိုးအခြေအနေမျိုးကမြန်မာနိုင်ငံအလဲပိုင်းတဝိုင်းနှစ်ပေါင်း50 60အတွင်းမှာတချိန်မှမဖြစ်ပွားခဲ့ဘူးတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့တချို့အနေနဲ့လည်းရှောင်ရှားဘူးဆိုတဲ့3 page တွေထုတ်ပြန်နေမှာယုံကြည်မှုအားနည်းတာမျိုးတွေလည်းပါပါတယ်။ဒါကြောင့်မလို့စက်တင်ဘာလ17ရက်နေ့ညမှာရုပ်တရက်အပြေပြိုမှုတွေရည်ကြီးလာတဲ့အချိန်မှာထိခိုက်ဒဏ်ရာရှိမှုတွေသိဆုံးမှုတွေဒါဆုံးရှုံးမှုဒီလောက်များပြားလာတာဖြစ်ပါတယ
်။ဒါအပြင်ကျိုတင်ပြင်ဆင်ကယ်ဆယ်ရေးမှာပါစစ်ကောင်စီအားနည်းခဲ့တယ်လို့CDM ပုံမှုနောင်ရုပ်ကလည်း
စစ်ကောင်စီရဲ့ရေဘေးစီမံလုံဆောင်သွားမှုကတော့ဝေဖန်စရာတွေအများကြီးပဲပေါ့နော်အဲဒီတဘာဝဘေးရန်နဲ့ပတ်သက်ပြီးတော့အကျိုးတင်ပြင်ဆင်ထားမှုတွေလုံးဝမရှိတာပေါ်တွင်နေတာဂီမိုတိုင်းစတာတဲ့အချိန်မှာလည်းအကျိုးတင်ပြင်ဆင်တုံ့တက်မှုတွေလုံးဝမရှိသလိုဒီရေကြီးရေချမ်းမှုတွေဖြစ်နေတဲ့အခါမှာလည်းနောက်ဆက်တွဲကယ်ဆယ်ရေးလုံဆောင်မှုတွေတေချာပြင်ဆင်လုံဆောင်တာကိုလည်းကျွန်တော်မတွေ့ရဘူးအဲအထူးသဖြင့်ဘလုံမှုရေပေါ်ချက်ချင်းစုဖွဲ့ပြင်ဆင်နောက်ဆက်တွဲတွေစီမံလုပ်ဆောင်မလဲဆိုတာကတော့တည်တံ့မြင်တာတဲ့အနေအထားတွေကိုလုံးဝမတွေ့ကြရဘူးပေါ့နော်ပြီးတော့တကယ်တကယ်မြေပြင်မှာကျတော့ပြည်သူတွေရဲ့အခက်အခဲတွေကိုပြည်သူအခြေချင်းတွေမြေပြင်လူမှုအဖွဲ့အစည်းတွေအရပဲကယ်ဆယ်လုပ်ဆောင်တဲ့အနေအထားတွေကိုကျွန်တော်တွေ့ကြရတယ
်ဒီရေပေးစီမံခံကွဲမှုအတွက်ရေပေါ်ရန်ကုန်ကိုတုံးတာတည်တည်တတာမတွေ့ရတာပေါ့ NUG မြို့သားညီညီဆိုရရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်နယ်ဆိုင်ရာစီမံခံကွဲရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးက
ဒီလိုမျိုးဆက်ပြီးပြရွာသွင်းတဲ့ခါကျတော့နောက်ဆက်တွဲဆယ်ရီကျူပေါက်တာတွေရေချင်းလို့မနိုင်တဲ့အတွက်ကြောင့်မလို့ရေပိုလွှဲတွေကိုပေါက်ချရတာတွေတောက်လျှောက်ရေတွေကစီးဆင်းလာတဲ့အတွက်ကြောင့်မပြည်သူတွေရေကြီးရေရှမ်းနှိမ့်မြုပ်မှုတွေကိုခံစားရတာအခုချိန်ထိလူသေဆုံးမှုအများဆုံးကတော့မန္တလေးတိုင်းတွင်းမှာဒီလိုအခြေအနေတွေမှာအနေရည်အကန့်အသတ်ကြီးပေါ့မျိုးစုံကြားနေပြီးတော့တဘောဘေးဆိုတာကတော့မတရားအာဏာမသိခင်ပြည်သူအစိုးရလက်ထက်မှာတဘောဘေးနဲ့ပတ်သက်ကျူတင်စီစဉ်တာတွေကိုစနစ်ကျဆောင်ရွက်ခဲ့တာရှိတယ်။အဲ့တော့တဘောဘေးအနေဆိုင်ရာစီမံခန့်ခွဲမှုရန်ပုံငွေမြန်မာကျပ်ဘီလီယံ20အဲ့ဒီပြင်ကိုဒီနိုင်ငံတော်မှာဖြစ်ပေါ်လာတဲ့ဒေးရီနဲ့ပတ်သက်လို့ရှိရင်တော့ချီတီယောကကူညီနိုင်မှုသမရအရေးပေါ်ရန်ပုံငွေမြန်မာကျပ်100ဘီလီယံဆိုရှိတယ
်။ဒါပေမဲ့ဘူချုပ်ဆော်မင်းထွန်းကတော့ဒီရမငွေတွေဆက်ထားပြီးအစွမ်းကုန်ကူညီနေတယ်လို့အခုလို့ပြောပါတယ
်ရခင်ကြရတိုင်းဒီတဘာဘေးအန္တရာယ်တူတင်ကာကိုရေးတဘာဘေးအန္တရာယ်စီမံခန့်ခွဲရေးတည်တံ့ရန်ပုံငွေများထားရှိပြီးဖြစ်ပါတယ်လုံလောက်စွာရှိပါတယ်အဲဒါကြောင့်မလို့လဲကျွန်တော်တို့အနေနဲ့ပြန်လည်ထူထောင်ရေးကိုနိုင်ငံတော်အဆင့်မကဘဲနဲ့တူးချင်းပုတ်ကလေးကဒီကတော့အိမ်နေပေါ့အလုံးစုံမဟုတ်တော့မှကူညီပံ့ပိုးပေးသွားဖို့ရှိပါတယ်
Tapi di sana tu dia jenuh terbang macam tu. Tapi aku ni nak pergi tu, pergi ni ada jam siapa. Tuh dah terus siapa bodoh tu dek. Tak kau mah sah sejuta ni, pisa mula pisa dua bodoh. Sendiri dia, dia kau kau dua macam tu. Tapi nengah nengah aku ni dia sedai punya dia siapa.
Di nengah nengah aku ni boh ciri dia yang jangan boh. ISP ni mah mahabuan ni buat hari lain sejuk pun terus uang tu nengah.
Jangan lu nengah nengah tu tu pinat. Ye bi doka depan depan mah biru se doka depan. Jangan lu biru lu kena break biru ni biar. Nizam buat ni yang ibu biar pan di biru ni mana. Eri itu aku le humanitarian diplomacy biar. Ludhajen sanamu saya tanjama ibu. Kangamu lupa lulu. Dama biar jangan lu ye lumu doka ni pusat tamat.
Di lesi ini muzi itu. Nengah do ibu zaman gue ni nengah deka aku ni nyaji ya nabi. Ludhajen sanamu apa ya ibu posau ni me. Tabawa biar dia ibu cini cinyatin lulu le tunggu tu dicuka tau biar ni barat.